မောင်နှောခရိုင်ကော်မရှင်မှာကိုစလန်လောင်းစစ်စစ်မှုမှာအရေးချင်းသတ်မှတ်ချက်နဲ့မကိုက်ညီလို့ပယ်ချခံရတဲ့သူတွေရှိရလို့သိရပါတယ်။ဘယ်နှယောက်ပယ်ချခဲ့တာပါလဲရှင်
။55ယောက်မှာကျွန်တော်19ယောက်ကဟိုရေးချင်းနဲ့မကိုက်ညီလို့ပယ်ထားပါတယ်ဗျ
။ဒီ19ယောက်ကဘယ်လိုသတ်မှတ်ချက်တွေနဲ့ညီစွန်းလို့ပယ်ချခဲ့တာပါလဲရှင်။
ရပါပြီတော့35နဲ့ပေါ့35နဲ့မကန်ကြီးလားဒီကောက်ပဲဥပဒေပုံမှန်35ပေါ့နော်ငါမှာမွေးဖွားစဉ်နိုင်ငံသားမဖြစ်သေးတော့မိဘတပါးပါးမှဖြစ်စီနှစ်ပါးလုံးမှဖြစ်စီမွေးဖွားသည့်နိုင်ငံသားဆိုရင်တော့ကျွန်တော်အောက်ပါပုံကောများဒီကောက်ပဲဒီကောက်တင်မြောက်ခံပိုင်ခွင့်မရှိစရာဆိုရင်ပုံမှန်30မှာပြထားတာတော့ပေါ့ပုံမှန်8ကကြီးနေကြတော့ကျွန်တော်လွတ်တော်ကိုလည်းဒီကောက်တင်မြောက်ခံသည့်အချိန်နဲ့တစ်ဆက်တည်းပြည်တော်စုမြန်မာနိုင်ငံတော်တွေအနည်းဆုံး30နှစ်အခြေကျနေထိုင်ခဲ့သူပုံကြတော့ကျွန်တော်ရှင်နေပါဝင်အဲ့ချက်လေးတွေနဲ့ဟိုညီဆွနဲ့ကြော်လွတ်တော်ကိုယ်စားလောင်းတွေကိုပယ်ထားတာပေါ့
ဟုတ်ကဲ့ရှင်ဒီပယ်ချခံရတဲ့သူတွေထဲမှာတခြားဘလို့အချက်တွေနဲ့ညီဆွလို့ပယ်ချခံရတဲ့သူတွေပါအောင်မလဲရှင်
တယောက်ရှိပါတယ်ဗျာမြို့သားဒီမိုကရေစီပွဲချုပ်ပါလေသူကတော့ကျွန်တော်တို့2006ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတရားမဝင်သွားရောက်တာပေါ့တရားမဝင်သွားပြီး2013ခုနှစ်ကျမှဒီကနေပြီးတော့နတ်တလနေပြီးတော့ပြန်လဲပြီးတော့ဟိုဘက်မှာဆိုရင်ကြောင်ကြောင်မှုကြောင့်ဆိုပြီးတော့ပြန်လဲပြီးတော့ဒီဘက်ကိုပြန်ဝင်လာတဲ့ဟာကိုလက်ခံတာတော့ပေါ့ဟုတ်ကဲ့အဲ့တော့သူကတစ်ဆက်တစ်ဆက်တည်းဆယ်နှစ်လည်းမရှိတော့ဘူးပြီးရင်ကျွန်တော်တရားမဝင်ဟိုဘက်ကိုသွားရောက်ထားတယ်သွားထားပြီးတော့ကျွန်တော်ပြန်ဝင်လာတဲ့ချိန်မှာလည်းအဲ့ဒီလွတ်တော်ကိုယ်စားလောင်းလျှောက်ထားတဲ့သူကသူကသူ့နာမည်အရင်းနဲ့ပြန်ဝင်လာပဲနဲ့ဦးတခြားနာမည်တစ်ခုနဲ့ပြန်ဝင်လာတာပေါ့ထုံးမင်းဆိုဟုတ်ကဲ့ပယ်ထားတာပေါ့ခင်ဗျအဲ့ကြောက်လေတခြားတော့မတွေ့ပါဘူးခင်ဗျအဲ့ဒီချက်လောက်ပဲအဲ့ချက်လေးဒီလောက်ပါပဲ35တော့8ကကြီးတုံးလို့ပါခင်ဗ
ျဒီ19ယောက်ကရောဘယ်ပါတီတွေကဖြစ်မလဲရှင်ဘယ်လွတ်တော်အတွက်လျှောက်ထားတဲ့သူတွေလဲရှင
်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီပါပါတယ်မျိုးသားဖွံ့ဖြိုးတိုးတက်ရေးညီငိုင်းပါတီပါပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပါတယ်ခင်ဗျဦးရှိမောင်ပေါ့ဦးရှိမောင်ဒေါခင်ခင်လွင်ဦးထွန်မင်းဦးထွန်မင်းကတော့ဦးကျော်မင်းပေါ့လွတ်တော်303ခုလုံးမှာပါတယ်ခင်ဗျာပြည်သူလွတ်တော်မျိုးသားလွတ်တော်ကပြည်နယ်လွတ်တော်မှာ3ခုလုံးပါပါတယ
်ဒီကိုစလဲလောင်းဖြစ်ကနေပဲချခံရတဲ့သူတွေကိုအပြင်ကနေကန့်ကွက်တိုင်ကြားမှုတွေရှိလို့ဒီလူတွေကိုစစ်စစ်ခဲ့တာလားရှင်
ကျွန်တော်ကွန်ဖရင့်ဖွဲ့ခွဲနေလဲလဲစစ်စစ်တွေ့ရှိပါတယ်ဟိုအပြင်ကလည်းကန့်ကွက်တာလည်းရှိတာပေါ့
ဒီမောင်နှောခရိုင်ကော်မရှင်အနေနဲ့ကိုယ်စားလှယ်လောင်းစီစစ်မှုကရောအားလုံးပြီးဆုံးသွားပြီလားရှင
်။ကျွန်တော်တို့စီစစ်မှုပြီးတာတော့မနေ့က29ရက်နေ့မှာတော့ဆုံးဖြတ်ချက်ချလိုက်တာပေါ့။ပြည်နယ်ကိုကျွန်တော်တို့ဟောပေါ့အမီစင်းပယ်တဲ့ဟာရှိတယ်ဆိုရင်ပြည်နယ်ကိုကျွန်တော်တို့ဒီအမှုတွေမူရင်းကိုစောလင်စွာပြေးပို့မှာဒီတရက်နေ့အတွင်းမှာပဲရခိုင်ပြည်နယ်ရေကောက်ပဲကော်မရှင်ဖွဲ့ကပြေးပို့သွားမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါဆရာအခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်